မနိုင်ငံသား3000ယောက်ကိုလူကုန်ကူးလာတဲ့ကားသင်းကိုမနေ့ချသာဝင်းကြီးကဖမ်းဆီးလိုက်တယ်လို့ထိုင်းအနာဘဏ်ကြီးကပြောလိုက်ပါတယ်။အဲ့လူတွေဟာ plastic မိုးကသာတာလပတ်နဲ့အလုံးပိတ်ထားတဲ့ကားသင်းပေါ်မှာဒီကလေးုံတွေပေါ်ထိုင်မိလိုက်ပါလားဖြစ်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းပကြောခရီခံခရိုင်ကလာဝံမြို့ဝေးပြေးလမ်းပေါ်မှာဖမ်းမိကြတာဖြစ်ပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့အပြည့်စုံကိုထိုင်းချေဆိုင်တရင်တော့မရေးမှကတင်ပြပို့ထားပါတယ်ခင်ဗျာ
ပကြောခရီခံခရိုင်တွင်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်မောင်းနေလာတဲ့ချွန်ဖုံးလိုင်စင်နံပါတ်နဲ့ Isuzu Pickup ကအဖြစ်ရောဟာပကြောခရီခံခရိုင်ကလာဝံမြို့ကထက်ကစားဝေးပြေးလမ်းမပေါ်မှာမောင်းနေနေတော့ရဲကားတွေကမတင်လာလို့နောက်ကနေလိုက်ဖမ်းခဲ့တာဆိုပြီးထိုင်းအနာဘိုင်းကြီးကဆိုပါတယ်နေဖူးရှိန်မကြသေးတဲ့ညနေ၄နာရီအချိန်လောက်မှာအဝေးပြေးလက်မပေါ်မှာကားကိုအချိန်မြင့်မောင်းနေလာတာကြောင့်ပထမပိုင်းမှာဝိရစေးဝါးတွေတဲဆောင်လာတယ်ဆိုပြီးရဲအနာပိုင်းကြီးကသင်္ကာမကြီးဖြစ်ရကနေရဲကားတွေကတနာရီကြာအမိလိုက်ပြီးရက်ခိုင်းခဲ့တာပါဖမ်းမိချိန်မှာတော့ကားနောက်ပိုင်းမှာပလတ်စတစ်တလဘတ်တွေနဲ့အလုံးပိတ်ထားပြီးအတွင်းမှာမြန်မာနိုင်ငံသား32ဦးအမျိုးသား20ဦးအမျိုးသမီး12ဦးတို့ဟာရေခဲတုံးတွေပေါ်မှာထိုင်လိုက်လာကြတာကိုရဲတွေကတွေ့ရှိခဲ့ပါတယ်။လူ32ဦးကိုလူကုန်ကူးလာတဲ့ကားမောင်းသမားထိုင်းနိုင်ငံသားကတော့အခုလိုမျိုးလူတွေရဲ့အောက်ကနေရေခဲတုံးတွေခံထားရတာဟာမြန်မာနိုင်ငံသားတွေဟာအပူရှင်ကိုခံနိုင်အောင်လို့ဖြစ်တယ်ဆိုပြီးထွက်ဆိုခဲ့ပြီးမြန်မာနိုင်ငံသားတွေဟာမွန်ပြည်နယ်မော်လမြိုင်ကနေတော်လန်တိုင်းထိုင်းနိုင်ငံစတနဗူဒီကိုဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်။ဖြစ်ပြလို့တမအခွင့်အရေးကိုရင်းရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့လူကုန်ကူးမှုတွေကထိုင်းနိုင်ငံမှာဇက်တိုက်ရှိနေတယ်လို့လည်းအခုလိုပြောပါတယ
်ဆက်တဲ့အားလည်းကြိုးကြီးရတင်းတက်မထင်းဆုံနေတာတိုင်းနောက်တိုင်းကသူတို့ကိုယ်တိုင်ဒါကျွန်တော်အပြည့်အဝပြောမှာဆိုတော့အာဏာရှင်အဖွဲ့ကြီးကြီးကိုယ်တိုင်သုံးတရားအကျိုးမြတ်တင်နေဟိုလက်လက်ပါတွေတားနေလို့ပါလာတာလက်ပါတယ်ခင်ဗျအဲကြောင့်မလို့ဒီနေ့အချိန်ကျွန်တော်ကဒီဆက်ရက်ဆက်နဲ့အထောက်ထားမဲ့ဒီလူတမတွေကိုဒီမှာကိုပြောကြရတယ်လေးစင်နဲ့အမြဒီနေ့တတိချက်တော့ဝင်ရောက်နေရဆိုကျွန်တော်လက်တိရှိနေရတာခင
်ဗျာတာလဘတ်တွေနဲ့အလုံးပိတ်ထားတဲ့ကားပေါ်မှာဖမ်းမိလာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနယ်စပ်ကနေမလေးရှားနယ်စပ်ထိပို့ဆောင်ကားဖြင့်တဦးကိုထိုင်းတပ်ဝင် 16,500 မြန်မာတပ်ဝင်နဲ့ဆို8,000ခွဲစီပေးခဲ့ရတယ်လို့ဆိုပါတယ်ဒီလိုလူကုန်ကူးမှုတွေကစက်တိုက်ဖြစ်နေတာမို့နှစ်ဖက်အာဏာပိုင်တွေကထိန်းချုပ်မှသာဖြစ်နိုင်မယ်ဆိုပြီးဦးအောင်ကျော်ကဆိုပါတယ
်ဒီပန်းနိုင်ငံတွေမှာဒီမှောက်စုကြီးကျင်းရတဲ့ရှင်တော့ဟုတ်အထူးဖြစ်တော့ဒီနယ်စပ်နဲ့အဓိကနာတွေပါဆိုရင်ကျွန်တော်ထိုင်းဝင်လာတာရှိတယ်တရုတ်ဘက်ကကျွန်တော်လက်သားတွေဒီကိုရင်းခံနေတာရှိတယ်အဲ့တော့တရုတ်ဘက်ကဆိုရင်တရုတ်အစိုးရနဲ့ကျွန်တော်လည်းလက်ချင်းချိတ်မှအမှတ်ရခဲ့ချီချင်းလေးလောက်ဆောင်မှဖြစ်တယ်လို့ထိုင်းနဲ့ထိုင်းနဲ့နိုင်ငံဘက်ကကျွန်တော်ကိုရင်းခံရတယ်ဆိုတော့ထိုင်းအစိုးရနဲ့ကျွန်တော်တို့အစိုးရနဲ့စစ်ကြမ်းမမဆောင်ရမှာဖြစ်ပါလိမ့်ခင်ဗျာနိုင်ငံတစ်ချက်ချင်းနဲ့လုံဆောင်လို့လုံးဝမရနိုင်တဲ့လောက်ပါခင်ဗျာ
2008ခုနှစ်တုန်းကတော့အလားတူဖြစ်ရည်တွေလည်းရှိခဲ့တာပါပင်လယ်ဓာတ်တွေပြင်တဲ့အင်းအင်းကန်းကားကြီးကိုတုံးပြီးရနောင်းမြို့ကနေလူတွေကိုတင်ဆောင်လာခြင်းအင်းအေးကန်းကားအတွင်းမှာပူလောင်ပြီးအသက်ရှူမွန်ပြက်ကမြန်မာနိုင်ငံသား50တိဦးအသက်ရှူပြက်ပြီးတေဆုံးခဲ့ရပါတယ်။အခုလိုမျိုးကားငယ်ပေါ်မှာလူ30ကျော်ဟာတက်တက်တဲတဲနဲ့တယ်လီဖုန်းတွေနဲ့အလုံးပိတ်ပြီးရေခဲတွေပေါ်ကနေလိုက်ပါခိုင်းတဲ့ဖြစ်ရဟာလည်းအချိန်တော်ကြာမယ်ဆိုရင်အသက်အန္တရာယ်ပါထိခိုက်နိုင်တယ်ဆိုပြီးထိုင်းအနာဘိုင်းကပြောဆိုခဲ့ပါတယ်ရှင်။